ဒီနေ့ကြောက်ရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ရဲ့ဆောင်ဘုတ်ကတော့တော်ရန်သရီဆန်နဲ့တဘာဝအပင်များတရားမဝင်ကုန်သွယ်မှုကိုစန့်ကျင်တိုက်ဖြတ်ဆို့ဆိုတဲ့ဆောင်ဘုတ်ဖြစ်ပါတယ်မြန်မာနိုင်ငံဟာတရားမဝင်မှုရစ်စေဝါရောင်းဝယ်ဖောက်ကားမှုပြီးရင်တော်ရန်သရီဆန်တွေကိုတရားမဝင်ရောင်းဝယ်ဖောက်ကားမှုကအကြီးမားဆုံးစင်ခေါ်မှုဖြစ်နေပါတယ်
မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံအတော်များများမှာမြို့တုံးပြက်ွယ်လူနေပါဖြစ်နေတဲ့ကြာ၊စင်၊ကြံ၊လိပ်ဝေလံငါးစာရာတွေအပါအဝင်တော်ရန်တွေးဆန်နေဟာတရားမဝင်ကုန်သွယ်ခံနေရတဲ့သဘာဝအမွေအနှစ်တွေဖြစ်ပါတယ်မြန်မာနိုင်ငံကကြာအကောင်ရေဘလောက်ရှိတယ်ဆိုတာကိုတော့နည်းမြေလုံးကျုံမှုအရစစ်တမ်းကောက်ယူနိုင်တာတွေမရှိသေးပေမဲ့ကြာအကောင်ရေတွေဟာလျော့နယ်လာပြီလို့
ဒီနေ့ကြောက်ရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကကြားထိန်းသိမ်းရေးလှုပ်ဆောင်နေတဲ့ဦးစောထူးတာပိုးကပြောပါတယ်။
မြန်မာနိုင်ငံမှာရှိတဲ့ကြားအခြေအနေကတော့ပုံမှန်လင်းပြောရင်တော့လျော့နေတာပေါ့နော်။တန်းနိုင်တဲ့လောက်ဒီဆိုရဒီပစ်တိုကြီးဌာနကလည်းပဲထိန်းထားတာပေါ့ဗျာ။အခုအခြေအနေကတော့ဖူးကောင်းကလည်းအခုကိုလိုနီယယ်အခြေအနေကပေါ့နော်။ပေါ်လို့လာလို့စစ်စင်လာလို့
ိပိုင်းတွေဟာထိုင်းမြန်မာနယ်စပ်တရုတ်မြန်မာနယ်စပ်ကနေကူးတန်းရောင်းဝယ်မှုတွေဖြစ်နေတယ်လို့ VTN နိုင်ငံအခြေစိုက်တော်ရန်တွိတ်ဆန်မောင်ခိုးရောင်းဝယ်မှုစောင့်ကြည့်ရေးအဖွဲ့ Traffic ကနေပြောထားပါတယ်တရန်ဒရိတ်ဆန်ရဲ့အစိပ်ပိုင်းတွေကိုတရုတ်ပြည်ရဲ့ဈေးဆိုင်တွေစားတောက်ဆိုင်တွေမှာရှိနေပြီးလူအသုံးဆောင်ပစ္စည်းတွေအနေနဲ့လည်းအသုံးပြုနေကြတာဖြစ်ပါတယ်။ဒီလိုတရန်ဒရိတ်ဆန်တွေတရားမဝင်ရောင်းဝယ်ဖောက်ကားမှုတွေဟာမြန်မာနိုင်ငံမှာဖြစ်ပေါ်နေတာဆယ်စုနှစ်ကျော်နေပြီဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မှာဆိုရင်ထိုင်းနိုင်ငံကမုဆိုးတွေကမြန်မာနိုင်ငံအတွင်းဝင်ရောက်ပြီးထုတ်ယူနေကြတာတွေရှိတယ်လို့အပြည်ပြည်ဆိုင်ရာဒရိတ်ဆန်နဲ့ပန်းထိန်သိမ်းရေးအဖွဲ့ကကိုစောစိုးအောင်ကပြောပါတယ်
။သူကချက်တွေးတောင်းရင်ကျမ်းမာရေးတွေကောင်းတယ်လို့ပြောကြပါခင်ဗျာ။အဓိကကြီးခွန်ပါခင်ဗျာ။ကြီးခွန်တွေသူတို့ကအလားတစားအဲ့လေကြပါရဲ့တိုင်းရမုတ်ဆိုးတွေကကျွန်တော်နိုင်ငံကကူပြီးတော့မှကျွန်တော်တို့ service နဲ့နေရာမှာသူတို့ကကားနဲ့လာတယ်ဗျာလာတဲ့ချိန်မှာသူတို့ကကားနဲ့လာတယ်ပြီးသူတို့ကရေခဲပုံးတွေပြန်ဆောင်တယ်ဗျာရေခဲပုံးမှာကားကောင်တွေအပြည့်ရမှာတယ်ဝါရတယ်အဓိကဒီအဲ့ကားကောင်တွေမှာဘာစီးရှိပါဝါမယ်ဆိုတော့လေကျွန်တော်တို့မှာစစ်စစ်ပြန်ကုန်ရှိဘူးအဓိကတောင်ရှိတဲ့လူတွေကလေချားစောက်တက်တရားတောင်ရှိပါတယ် ice box ဆက်မှာကြားပဲရှိမလားဆက်နဲ့တခြားအနေနဲ့ switch ရေးချိမလားဆိုတော့ကျွန်တော်တို့ကမသိဘူးခင်ဗျာ
မြန်မာနိုင်ငံမှာလက်ပေးလက်ယူတွေရှိနေတာတရားဥပဒေစိုးမိုးမှုအားနေတာနည်းမြေလုံခြုံမှုမရှိတာတွေကြောင့်လေတော်ရန်ဒရိတ်ဆန်တရားမဝင်ကုန်သွယ်မှုဟာအကြီးမားဆုံးစိန်ခေါ်မှုတွေဖြစ်နေတာပါအခုဆိုရတက်လက်ထမှာတော့ဒီကိစ္စကိုဦးစားပေးဆောင်ရွက်ပြီးဥပဒေတွေထိရောက်မှုရှိလာဖို့မျှော်လင့်တယ်လို့ WCS တာငှက်ထိန်းသိမ်းရေးအဖွဲ့ကဦးစောထူးတာပိုးကပြောပါတယ်
ကိုနိုင်ငံတော်ဆက်နေဗာနဲ့စပြီးလုပ်ရပြီးတော့ policy ချပေးတာတော့တအားစားပြီးဆောင်ရွက်မယ်လုပ်ငန်းတွေမှာဒါပါလာပြီလေကြီးလည်းသိနေတော့ဒါနောက်အရင်လိုလဲနောက်လိုလက်ပေးလက်ယူနေမထိန်းနိုင်တဲ့အခြေအနေမျိုးမရှိတော့ဘူးညွှန်လင်းတာပါနော်ဆက်တော့ဥပဒေမှာလည်းရှိသေးတာပဲဒီကောင်းတဲ့ဆံသိသိရေးအတွက်ဥပဒေတွေထုတ်ထားတာရှိတယ်လေဒီဥပဒေရတော့ဆက်လက်ရေးဆောင်ရွက်ထားတာတွေကြီးရောက်မှုရှိလာမယ်ဆိုရင်တော့ငွေတင်တဲ့တရားကိုပြောကြပါမှာပ
ါဒီနေ့ကပပဝင်ချင်းထိန်းသိမ်းရေးနေ့အခမ်းအနားကိုနေပြည်တော်တင်ကဟဟိုတယ်မှာကျင်းပပြီးနိုင်ငံတော်သမ္မတဦးထင်ကျော်ဒုတိယသမ္မတဦးမြင့်စွင်နဲ့အစိုးရအဖွဲ့အဝင်ကြီးတွေတက်ရောက်ခဲ့ပါတယ်အဲ့ဒီအခမ်းအနားမှာကဘာကြီးရဲ့အနာဂတ်ကိုချိန်ချောက်နေတဲ့တော်ရိုင်းတရိတ်ဆန်နဲ့အပင်များတရားမဝင်ကုန်သွယ်မှုကိုတည်ထားမိစေဖို့အလေးပေးဆောင်ရွက်သွားမှာဖြစ်တယ်လို့တရားမဝင်ရောင်းဝယ်ဖောက်ကားနေမှုကိုလည်းလုံးဝလက်ခံမှာမဟုတ်ဘူးလို့နိုင်ငံတော်သမ္မတဦးထင်ကျော်ကပြောကြားလိုက်ပါတယ်ရှင်